တူရကီနိုင်ငံအစ္စတန်ဘူးမြို့ဆော်ဒီအာရေဗျကောင်စစ်ရုံးမှာထူးထူးဆန်းဆန်းပျောက်ဆုံးနေတဲ့ဆော်ဒီအာရေဗျသတင်းတောက်ဂျမာခါရှော့ဂီနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကဒီကိစ္စအတွက်တိတ်ကိုစိုးရိမ်ကြောင်းနဲ့အမှုမှန်ပေါ်ရလို့သွားမယ်လို့ဗိုလ်ထုနေကပြောပါတယ်။တူရကီအာဏာပိုင်တွေဟာဆော်ဒီကောင်စစ်ရုံးမှာအသက်ခံရတယ်လို့ကောက်ချက်ချထားတဲ့ပျောက်ဆုံးနေတဲ့သတင်းတောက်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုတော့ဒေါက်ခင်မျိုးသက်ကပြောပြပါမယ်
။အမေရိကန်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ဆော်ဒီအာရေဗျသတင်းတောက်ဂျမာခါရှော့ဂီဟာသူ့လက်ထပ်ဖို့အတွက်လိုအပ်တဲ့ဆေးရဆက်တန်းတွေယူဖို့တူရကီနိုင်ငံအစ္စတန်ဘူကဆော်ဒီအာရေဗျကောင်စီယုံကိုတောရောက်ခဲ့ရမှာပြီးခဲ့တဲ့သတင်းပတ်ထုံးကအသက်ခံခဲ့ရတယ်လို့တူရကီအရာရှိတွေကကောက်ချက်ချပြောပါတယ်ဆော်ဒီအရာရှိတွေကတော့ဒီဆက်ဆွဲချက်တွေဟာအခြေမြင့်မရှိဘူးလို့ပြောဆိုထားတာပါအောက်တိုဘာလ2ရက်အင်ကာနေကကောင်စီယုံရှေ့မှာစောင့်နေတဲ့ခါရှူဂျီနဲ့လက်ထံမဲ့တူရကီနိုင်ငံသူဟာတစ်ဆန်ချက်စ်ကတော့ဒီအဆအဦးတွေကနေခါရှူဂျီပြန်ထွက်မလာတော့ဘူးလို့ပြောပါတယ်ဂျမယ်ခါရှူဂျီဟာနာမည်ကြီးဆော်ဒီစာရေးဆရာတဦးဖြစ်ပါတယ်။သူဟာဝါရှင်တန်ပို့စ်သတင်းစာမှာဆောင်းပါးတွေရေးနေသူတဦးဖြစ်ပြီးဆော်ဒီအင်ရှေ့ဇန်မင်းသားမိုဟာမက်ဘင်ဆယ်မန်ကိုအာနာရှင်အဖြစ်နဲ့ရောယီမင်စစ်ပွဲမှာဝင်ရောက်ဆွတ်ဖက်သူအဖြစ်ပါဝေဖန်ခဲ့သူဖြစ်ပါတယ်။မနစ်ကဆော်ဒီအာနာပိုင်တွေကအတိုက်ခံတွေကိုခြေမုံးချိန်မှာခါရှူဂျီဟာအသက်အန္တရာယ်စိုးရိမ်ရတဲ့အတွက်အမေရိကန်နိုင်ငံမှာလာရောက်ပြီးခိုလုံခဲ့တာဖြစ်ပါတယ်။ထရမ့်အစိုးရအဖွဲ့ထိပ်ပန်းအရာရှိတွေဟာဒီသတင်းတောက်ကိစ္စနဲ့ပတ်သက်ပြီးဆော်ဒီအင်ရှေ့ဇန်မင်းသားနဲ့ပြောဆိုခဲ့တယ်လို့သမရအင်ဖြူကဗိုလ်တော်ဖူးနေမှာပြောပါတယ်။အင်ကာနေကအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တန်နဲ့ထရမ့်အစိုးရအဖွဲ့အကြီးအကျယ်အကြံပေးဂျယ်ရက်ခူရှနာတို့မင်းသားဆယ်မန်နဲ့ပြောဆိုခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးမက်ခ်ပွန်ပီယိုကလည်းဒီမှုနဲ့ပတ်သက်ပြီးဆော်ဒီခေါင်းဆောင်ကိုထတ်ပြီးအချက်လက်တွေတောင်းဆိုခဲ့တာပါ။အမေရိကန်အစိုးရကဒီအမှုအတွက်ဆက်ပြီးစောင့်ကြည့်နေတယ်လို့သမရအင်ဗျူပြောခွင့်ရဆာရာဟက်ဂဘီဆန်ဒါဆာပြောပေမဲ့မင်းသားဆယ်မန်စီကဘာသတင်းအချက်လက်တွေရတယ်ဆိုတာကိုတော့ထုတ်ဖော်မပြောဆိုပါဘူး။သမရထရမ့်ကတော့ခါရှူဂျီပျောက်ဆုံးနေတာနဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိတယ်ဆိုတာကိုဖော်ထုတ်သွားမယ်လို့ပြောပါတယ်
။ Well I have to find out who did it but
ဘယ်သူလုပ်ဆောင်တယ်ဆိုတာကိုသိရအောင်ကျွန်တော်တို့လုပ်မှာပါ။ကောင်စီဘုံယုံနဲ့သူဝင်သွားတာကိုမြင်လိုက်ကြပေမဲ့ပြန်ထွက်လာတာကိုမတွေ့ရဘူးလို့သူတို့သိထားကြတာပါ။ဒါကိုကျွန်တော်တို့တေးသေးချာချာစစ်ဆေးမှဖြစ်ပါတယ်ဒါဟာတိတ်ကိုကြောက်စရာကောင်းတဲ့ကိစ္စပါ
ခါရှူဂျီဘာဖြစ်သွားတယ်ဆိုတာကိုဘယ်သူမှမသိကြတဲ့အတွက်ဒီလိုအဖြစ်မျိုးသတင်းတောက်တွေပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်အဖြစ်မခံနိုင်ဘူးလို့လည်းပြောပါတယ်ပြီးခဲ့တဲ့အင်ကာနေကအစ္စတန်ဘူလေးစိတ်ကိုဆော်ဒီနိုင်ငံသား15ယောက်လင်းခီးစံတစ်ခုနဲ့ရောက်လာခဲ့ပြီးသူတို့တွေဟာခါရှူဂျီနဲ့အတူကောင်စီယုံမှာရှိနေတယ်လို့တူရကီရဲတွေကပြောပါတယ်ခါရှူဂျီကောင်စီယုံတဲကိုဝင်သွားပြီး2နာရီလောက်အကြာမှာတန်တမန်နံပါတ်ပြားနဲ့ကားနှစီကောင်စီယုံကနေထွက်သွားပြီးဆော်ဒီကောင်စီဝင်နေရင်ဘက်ကိုဥတီသွားခဲ့တာကိုဗီဒီယိုထဲမှာတွေ့ရပါတယ်ခါရှူဂျီကိုဆော်ဒီအာနာပိုင်တွေကတပ်ပစ်ခဲ့တယ်လို့တူရကီဘက်ကကောက်ချက်ချဆွဆွဲထားတာနဲ့ပတ်သက်ပြီးအော်စတြေးလျနယူးဆောက်သ်ဝေးလ်စ်တက္ကသိုလ်အရှေ့လေပိုင်းဆိုင်ရာပမောက္ခအန်တိုနီဘီလင်းစလီကဖြစ်နိုင်ပါတယ်လို့သုံးသပ်ပါတယ်
It's clearly sending a message and Mohammed bin
Salman. ဒီကိစ္စကိုကြည့်ရင် Saudi Arabia နိုင်ငံရဲ့အရေးကိစ္စအလုံးကိုကင်တွယ်နေတဲ့အင်ရှင်မင်းသား Mohammed bin Salman ဘာတင်းစကားပါကျင်လဲဆိုတာသိရှိပါတယ်။သူ့ကိုစိန်ခေါ်ခြင်းနဲ့သူလွတ်မြောက်ရေးအတွက်ဘယ်လိုပုံစံနဲ့ဖြစ်ဖြစ်လှုပ်ခြင်းနဲ့သူဘယ်သူဖြစ်ဖြစ်ဒီလိုလုပ်ရင်ဒါမျိုးဖြစ်သွားမယ်ဘယ်တော့မှရှောင်ပြလို့မရဘူးဆိုတာကိုရှင်းရှင်းလင်းလင်းပြသနေတာပါ။
Saudi Arabia အစိုးရကတော့တူရကီစုံစမ်းမှုတွေ Saudi ကောင်စီယုံထဲမှာဝင်ရောက်ရှာဖွေဖို့လဲခွင့်ပြုထားတာဖြစ်တယ်လို့ခါရှူဂျီဟာကောင်စီယုံထဲရောက်လာပြီးချင်းပြန်ထွက်သွားတယ်လို့ဆက်ပြီးပြောဆိုနေတာပါဒါပေမဲ့ခါရှူဂျီဘယ်အချိန်ဘယ်နေရာကနေပြန်ထွက်သွားတယ်ဆိုတာကိုကောင်စီယုံကနေတက်တေပြဖို့အတွက် Hattis ကလိုလားနေတယ်လို့သူနဲ့လက်ထပ်တဲ့သူအသက်ရှင်ရတဲ့ရှိအောင်မယ်လို့ပါယုံကြည်နေတာပါဒါပေမဲ့အချိန်တွေကြာလာလေလေပြောလင့်ချက်တွေမေးမိန်လာလေလေဖြစ်နေပါတယ်လို့လည်းပြောပါတယ်